ရကောက်ခံတမရဒေါ်နယ်ထရမ့်ကအမေရိကန်ရဲ့အရှိအလယ်ပိုင်းဆိုင်ရာပေါ်လစ်စီကိုတည်တည်တသာပြောင်းလဲပြစ်လိုက်နိုင်တယ်ဆိုတဲ့ဆိုရမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲနိုင်ငံပေါင်း80နဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတင်းတင်းကြပ်ကြပ်ကပြင်သစ်နိုင်ငံပဲရစ်ဆွင့်မှာတွေ့ဆုံပြီးအရှိအလယ်ပိုင်းငြိမ်းချမ်းရေးရရှိရေးအတွက်အကောင်းဆုံးနည်းလမ်းဟာနိုင်ငံတွင်တွဲနေထိုင်ရေးအစီအစဉ်ပဲဖြစ်တယ်လို့ထပ်လောင်းအတည်ပြုလိုက်ကြပါတယ်Paris ငြိမ်းချမ်းရေးဆွေးနွေးပွဲကို Israel နဲ့ Palestine ကကိုယ်စားလှယ်တွေတယောက်ချင်းမရှိပါဘူး။ပြည်သက်သမားဖရန်ဆွာအိုလန်းကတော့ဒီဆွေးနွေးပွဲဟာလေအရေးပါကြောင်းဆွေးနွေးပွဲအောင်မြင်မှုမရှိဘူးလို့ဝေဖန်မှုတွေဟာမှားယွင်းကြောင်းဆွေးနွေးပွဲအပြီးမှာပြောကြားလိုက်ပါတယ်။အရှိအလယ်ပိုင်းငြိမ်းချမ်းရေးညီလာခံဟာတနည်းအတွင်းပြည်သက်နိုင်ငံအနေနဲ့ဒုတိယအကြိမ်မြောက်ခေါ်ယူကျင်းပခြင်းဖြစ်ပြီးအလားတူညီလာခံတစ်ခု2018ခုနှစ်မကုန်ခင်မှာထပ်မံကျင်းပသွားမယ်လို့ညီလာခံပြည်ထောက်ပံ့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထရမ့်အနေနဲ့ Israel ရဲ့ရွှေ့ပြောင်းနေရာချထားမှုတွေအပေါ်ပိုလက်ခံတဲ့သဘောပြနေတဲ့အပြင် Israel နိုင်ငံဆိုင်ရာ American တန်ရုံးကိုလည်း Tel Aviv ကနေ Jerusalem မြို့ကိုပြောင်းမယ်လို့ပြောဆိုနေတာကြောင့်နိုင်ငံရှင်တွဲနေထိုင်ရေးအစီအစဉ်ဟာပြက်ပြားတော့မလားဆိုပြီးတချို့ကစိုးရိမ်နေကြတာဖြစ်ပါတယ်